ဟုတ်ကဲ့ရေလျားပြည်သူဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်တို့ဒီနေ့လက်သေးခြေသေးကျန်းမာရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးမှာဖြစ်တဲ့အတွက်ဒီလက်သေးခြေသေးတွေဟာခန္ဓာကိုယ်မှာဘလို့အခက်ခဏကနေပါဝင်နေလဲဆရာကြီ
းလက်သေးခြေသေးတွေဟာဒီခန္ဓာကိုယ်မှာသွားအရေးပါတယ်ဘလို့မျိုးလဲဆိုတော့သွားကျန်းမာရေးတွေမကဘူးဗျာဥမာကြီးရှုလို့ကောင်းတာလို့အလားပါတို့ဒီမှာလဲဒီလက်သေးခြေသေးတွေဟာပါဝင်နေတာပေါ့နော်ဥမာလက်ပတ်တန်ရှင်းတဲ့လက်သေးခြေသေးတွေအလုံးဆွဲဆောင်မှုရှိတယ်ဗျာဒါမှမဟုတ်လက်သေးခြေသေးဆိုရင်ပြူဒီစလုံးနေတော့မှတက်တက်ရှိတယ်အဲ့ဒါတွေမကဘူးလက်သေးခြေသေးဆိုတော့ကိုယ့်ရဲ့ကျန်းမာရေးကိုထင်ဟန်ပြသနေတယ်မှန်တစ်ချက်လို့လည်းပြောလို့ရတယ်တခြားအရေးကြီးတဲ့လုပ်ငန်းဆောင်တာတွေလည်းရှိတယ်ဥပမာရာပစ္စည်းတွေကိုကောက်နိုင်တဲ့အနည်းစိတ်လုပ်ငန်းတွေမှာဆိုတာလက်သေးတွေပါတယ်နောက်ကျွန်တော်ရဲ့အဓိကကင်တွေရဲ့လက်ချောင်းချီချောင်းတွေရဲ့ထိတ်တွေကိုတန်မာအောင်လို့ဒီလက်သေးတွေအဓိကထောက်ခံပေးထားမှားစီတာပေါ့နော်ဟိုလက်သေးတွေကဖြုတ်လိုက်မယ်ဆိုရင်လက်ချောင်းချီချောင်းတွေကလည်းလုံးနေတဲ့အလုပ်တွေကိုမလုပ်နိုင်ဘူးဒီလက်သေးခြေသေးတွေကတိတ်ဆိုးမှာအမအနေနဲ့ထောက်ခံပေးတာကိုကျွန်တော်ရဲ့လက်ချောင်းနေရာလိုက်ပြီးတော့အလုပ်လုပ်နိုင်တာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီလက်သေးခြေသေးရဲ့ဒီတိဆောက်ပုံနဲ့တို့ရဲ့ပုံမှန်ကြီးထွားပုံလေးရောနည်းနည်းရှင်းပြပေးလို့ရမှာ
ကျွန်တော်ကလက်သေးခြေသေးဆိုပေမဲ့လက်သေးခြေသေးကဒီလက်ချောင်းခြေချောင်းအရေးပြားဆဲနေရာပဲထွက်လာတာကျွန်တော်တို့အရေးပြားမှာကရတင်ဆိုတဲ့ပရိုတင်းဓာတ်ရှိတယ်အဲ့ဒီပူဒင်းတက်ကိုနည်းနည်းလေးမအောင်လုပ်လိုက်တဲ့အခါကျရင်လက်သေးခြေသေးဖြစ်သွားတာပဲအဲ့တော့အဲ့ဒီလက်သေးခြေသေးကပေါ်ကနေကြည့်လိုက်နေနေရတဲ့အပိုင်းကို knee plate လို့ခေါ်တယ်ဒါလက်သေးပြင်လို့ခေါ်တာပေါ့နော်အဲ့ဒီလက်သေးပြင် knee plate အောက်မှာရှိနေတဲ့လက်သေးအောက်ကရေပြားကိုကျွန်တော် knee pad လို့ခေါ်တယ်ဒီ pad ဆိုတာကျွန်တော်အိတ်တဲ့နေရာပေါ့နော်အဲ့ဒီလက်သေးဝင်နေတဲ့နေရာပေါ့နောက်ရေပြားလေးကိုလက်သေးလေးကထိုးဝင်ပြီးမြုပ်နေတဲ့အပိုင်းကို knee matrix လို့ခေါ်တယ်လက်သေးရဲ့အခြေပေါ့တဲ့လို့ဆိုင်ဝင်နေတာပေါ့နောက်တစ်ခါအဲ့ဒီလက်သေးအခြေလေးနားမှာကြည့်လိုက်ရင်ဖြူဖြူလာကျန်းပုံလေးရှိတယ်အဲ့ဒါကိုလက်သေးလာကျန်းလာညူလာလို့ခေါ်တယ်တခါလက်သေးအခြေကိုဖုံးထားတဲ့အည်ပြားလေးရှိတယ်ဟိုကပ်ပြီးပါပေါင်းလောက်လောက်လေးဖုံးထားအဲ့ဒါကို beauty care လို့ခေါ်တယ်အဲ့ဒီဒီနန်တဝိုက်ကအည်ပြားကိုတော့လက်သေးပန်းကိုနေဖူးလို့ခေါ်တယ်နောက်လက်သေးခြေလေးရဲ့ကြီးတော်ပုံရှိသေးတယ်ဟိုသပင်းလိုပဲဒီလက်သေးကြီးကလက်သေးအခြေအနေကြီးတော်ရှိထွက်တယ်တပြေးပြေးနဲ့ကျမ်းမြခြင်းအပြင်တရက်ကို 3.1 မီလီမီတာလောက်သာရှိလာတယ်။အဲ့မှာလက်သေးကခြေသေးရတဲ့ပုံကြီးရှိတာမြန်တယ်။နောက်ဆောင်းရည်တဲ့နွေရည်ဒီမှာလက်သေးရှိအပုံမြန်တယ်။နောက်ညာကန်းဆိုရင်ညာဘက်လက်သေးကဘယ်ဘက်လက်ထက်မြန်မြန်ပုံရှိတယ်။နောက်ကိုယ်ကောင်ဆောင်ချိန်နဲ့တက်ကြီးပိုင်းအရွယ်ဆိုရင်တော့ယောက်ျားနဲ့မိန်းမကလက်သေးရှိတာညာသိပ်မကွာဘူး။ဒါပေမဲ့ပုံမှန်အချိန်ဆိုရင်ယောက်ျားရဲ့လက်သေးခြေသေးကမိန်းမတွေထက်ရှိတာပုံမြန်တယ်။တကယ်လို့အသက်ကြီးပြီးအိုမင်းလာမှုတို့နောက်ယောဂဖြစ်တာတို့ဟော်မုန်းတဲ့မင်းကြီးများမှုတွေအဲ့ဒီဟာတွေကလည်းဒီလက်သေးရှိသေးရှိထွက်တာကိုအနည်းနဲ့အများသိအောင်မှုရှိပါတယ်။အဲ့တော့သိအောင်မှုရှိတယ်ဆိုရင်လက်သေးရှိသေးတွေမှာပြဿနာဖြစ်လာပါဘူး။ပြဿနာဖြစ်လာရင်ဒီကိုယ့်ရဲ့နေ့စဉ်နေ့စဒီဝါကိစ္စတွေကထိခိုက်နိုင်တာ
ပေါ့။ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီတနေ့ဒီဝါကိစ္စတွေကိုထိခိုက်လာနိုင်တဲ့ဒီအဖြစ်လဲများတယ်ပေါ့နော်ဒီလက်သေးရှိသေးပြဿနာတွေဆိုလို့ရှိရင်ဆရာအဓိကဘယ်အချက်တွေကိုဆရာထောက်ပြမလဲ
ဒီလက်သေးခြေသေးကဘာပဲလုပ်လို့အမြဲတမ်းပါနေရတယ်ကြာဒီလက်ဥစားလက်သေးဟိုလက်ဆွဲလေးငုတ်တာပဲဖြစ်စီတခုခုဖြစ်နေဖြစ်စီရှာသွားတာပဲဖြစ်စီလက်သေးထိတ်လေးမှာပြည့်နေတာပဲဖြစ်စီကိုယ့်ရဲ့တကယ်နေ့စဉ်ပုံမှန်ဆောင်ရွက်နေတဲ့ကိစ္စတွေကပြဿနာဖြစ်လာအောင်ဥမာရာဝတ္ထုသေးသေးလေးတွေကိုကင်တွေတာလမ်းလျှောက်တာနောက်ထိတွေ့တာစတာတွေအားလုံးအောက်ရှက်ဖြစ်တယ်ကလေးငယ်တွေမှာဖြစ်နေပြီမယ်အသက်ကြီးလေလေလက်သေးခြေသေးပြဿနာတွေကပိုဖြစ်များလာတတ်တယ်
ဟုတ်ကဲ့ဆရာကြီးအဲ့တော့အဲ့အဖြစ်များတဲ့ဒီလက်သေးခြေသေးပြဿနာတွေကိုတခုချင်းစပြီးတော့ရှင်းပြပေးပါလား
အဲ့ဒီကုခန္ဓာမှာတည်ရှိနေတဲ့နေရာကြောင့်ဒီလက်သေးခြေသေးကြီးကအလွန်ပဲထိခိုက်တယ်သူကခြေစွမ်းဆိုဘာပဲဖြစ်ဖြစ်သူနဲ့အရင်ထိတာပဲအဲ့မှာတကလိလာမှုစိတ်နှံကောက်ယူမှုတွေရဒီရာပြဿနာတွေအားလုံးရဲ့ဆေးရကိန်းလုံးနောက်ကလက်သေးခြေသေးပြဿနာတွေဖြစ်တယ်ဆိုပြီးတော့ထွက်လာတယ်ဆိုလိုချင်တာမနေဘူးပေါ့နော်အဲ့တော့ဒီလိုဒီအိမ်မှာလည်းဟုတ်တဲ့ချိန်ချိန်မှာလက်သေးခြေသေးမှာတခုခုဖြစ်ခဲ့ဘူးလေဆိုတာလည်းတွေ့တယ်အများကြီးကတော့သူ့အကြည့်ပြန်ကောင်းသွားတယ်ဒါတကယ်လို့ပြန်မကောင်းဘူးဒီတဲ့ကိုဆိုးလာရင်တော့ကျန်းကျင်တဲ့ဒီကိုပြန်တော့တင်တာပေါ့နော်အဲ့တော့အဓိကလက္ခဏာရတော့လက်သေးခြေသေးပုံမှန်ပြောင်းတာဥမာချောနေတာနေတော့နေတာနောက်တစ်ခါအယောင်ပြောင်းတာနောက်ရောင်လာတာနာလာတာအဖြူမဲလိုင်းတွေပေါ်လာတာမျိုးထူးထူးအဆင်းကြောင်းတွေဖြစ်လာတာမျိုးဒါမှမဟုတ်အရင်နဲ့မတူပဲတခုခုဖြစ်လာတာမျိုးဒါမျိုးတွေဆိုရင်တော့လက်သေးခြေသေးမှာတခုခုဖြစ်နေပြီဆိုတော့ရေဝီယလက္ခဏာတွေပေါ့နော်အဲ့ဒါမျိုးဆိုရင်တော့ ကောင်းဆုံးကတော့ရေပြားပြောင်းနဲ့ပြန်စံတိုင်ပင်တာကောင်းပါလေ။ဒါတော့ပထမဆုံးပြောချင်တာကဒါလက်သေးချီသေးပြန်စံနိုင်တယ်မှာဖြစ်များတဲ့ဥစ္စာကတော့ white spot ဆိုခေါ်တဲ့ဒီလက်သေးပွင့်တာပေါ့နော်။အဲဒီလက်သေးပွင့်တာကအလုံးဖြစ်များတယ်။ဒီလက်သေးရဲ့အခြေပေါ့နေသက်လို့ခေါ်တဲ့လက်သေးအုပ်နေတဲ့နေရာကိုတန်ဖြစ်လို့ပေါ်လာတာပါ။အဲတော့အပြူဆက်ဒီသေးသေးတွေဝိုင်းဝိုင်းလေးတွေအရင်ကတွေ့ရတယ်။အဲ့လိုကြည့်ရင်လည်းတချို့ကစိုးရင်ပြီးတော့လာပြတတ်တယ်ပေါ့နော်။ဒါပေမဲ့တကယ်တကယ်တော့ဒီလက်သေးပွင့်နေဆိုတာကတော့စိုးရင်ကြာမရှိပါဘူး
။ဟုတ်ကဲ့။ဒီလက်သေးပွင့်ခြင်းနဲ့ပတ်သက်ပြီးတော့ကာကွယ်နိုင်တဲ့အနေအထားရှိလားဆရာ
။လက်သေးအခြေပေါ့နော်။နေပက်လို့ခေါ်တယ်။အဲ့ညာတွေကိုဖိမိတာလို့စောင့်မိတာလို့တံဖြစ်လို့ဖြစ်တာဆိုတော့လက်သေးကိုစောင့်မိတာမျိုးလိုမျိုးမဖြစ်အောင်ပြုဆိုင်ပေါ့
။ဟုတ်ကဲ့ဆရာကြီး။နောက်ထပ်ရောဒီအဖြစ်များတဲ့လက်သေးခြေသေးတက်တနာ
။ဒီကတခုဖြစ်နိုင်တာကတော့လက်သေးခြေသေးတွေမှာသွေးပြေမှုရဲ့အဆင်းတွေပေါ်လာတာပေါ့နော်ဒီလက်သေးအောက်ကရေရားမှာဆံပြင်းမှုသွေးကြောငယ်လေးရှိတယ်အဲ့ဒီသွေးကြောငယ်လေးကြီးပေါက်သွားရင်သွေးပြေမှုရဲ့အဆင်းကြောင်းတွေပေါ်လာတာပါအများဆုံးဖြစ်တာတော့ထိခိုက်ဒဏ်ရာဖြစ်တာကြောင့်ဖြစ်တာပါဒါမှမဟုတ်လေတချို့ဆေးတွေတောင့်နေတယ်သွေးကြေးစီးတွေတောင့်နေတယ်တချို့သွေးနဲ့ပတ်သက်တဲ့ရောဂါတွေသွေးကြောပေါက်တဲ့ရောဂါတွေဆိုရင်လည်းဒီလိုမျိုးဖြစ်တတ်တယ်အဲဒါရရလည်းတိတ်ကုစရာတော့မလိုဘူးတဖြည်းဖြည်းနဲ့ကြာရင်သွေးကြည့်ဥအစင်းလေးရတဲ့အချိန်တိုင်းပျောက်သွားတတ်သွားတယ
်ဟုတ်ကဲ့ဆရာဒီလက်သေးသွေးကြည့်ဥအစင်းတွေပေါ်လာနေပတ်သက်လို့ရောကာကွယ်နိုင်တဲ့နေထိုင
်ဒီလိုပဲတစ်ခါကလေးကြာရင်ဒီမှာရာတကားဖွင့်လိုက်တဲ့အခါကျရင်ပရိမောက်ဖွင့်လိုက်တဲ့အခါကျရင်ညံ့မိတာပေါ့နော်အဲ့လိုမျိုးဆိုရင်အဲ့ဒီမှာသွေးကြောလေးတွေပေါက်တာမျိုးသွေးကြည့်ဥရမျိုးဖြစ်တာပေါ့ထိခိုက်ဒဏ်ရာအကြောင်းအများဆုံးဖြစ်တာပဲအဲ့ကြောင့်ထိခိုက်ဒဏ်ရာမဖြစ်အောင်ဂရုစိုက်တယ်ဆိုရင်သွေးကြည့်ဥအစင်းတွေလည်းမပေါ်ဘူးပေါ့
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ